NLD အစိုးရလက်ထက်ချင်းမြင်တဲ့ဝန်ကြီးချုပ်ဆလိုင်းရန်လွဲဟာပြီးခဲ့တဲ့ရက်ပိုင်းကပဲအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်တဲ့ကိုနှစ်ဆက်ဖြတ်ကျော်တင်ဆောင်လာတယ်လို့အိန္ဒိယသတင်းတွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြစ်ခတ်တိုက်ခိုက်မှုတွေနဲ့ဖမ်းဆီးမှုတွေကြောင့်အိန္ဒိယချင်းအိန္ဒိယနိုင်ငံနှစ်ဆက်မီဇိုရမ်ပြည်နယ်တဲ့ကိုထွက်ပြေးတင်ဆောင်လာသူသက်တောင်းနေပါရှိပြီးတော့အဲ့ဒီအထက်မှာပြီးခဲ့တဲ့ရွေးကောက်ပွဲအနေအရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD လွှတ်တော်အမှ20ကျော်ပါတဲ့အကြောင်းအိန္ဒိယ NDTV သတင်းကဖော်ပြပါတယ်။စစ်အာဏာသိမ်းမှုကိုလက်နက်ကင်ဆန့်ကျင်တော်လှန်နေကြတဲ့ချင်းဒေသခံပြည်သူကကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်လဲမင်းတပ်ဖလန်တီးတိမ်စားတဲ့ချင်းပြည်နယ်ထဲကမြို့တွေကနေမီဇိုရမ်ပြည်နယ်ထဲထွက်ပြေးသိမ်းရှောင်သူပိုးပြီးတော့များပြားနေတယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်။မီဇိုရမ်အခြေစိုက်ချင်းလူခွင့်ရေးအဖွဲ့ CHRO ကတော့ထွက်ပြေးလာတဲ့ဒုက္ခသည်1000ဝန်းကျင်ရှိသွားပြီလို့ပြောပါတယ်။ဒီလိုထွက်ပြေးတိမ်းရှောင်လာသူတွေကိုတော့မီဇိုရမ်အခြေဆိုင်အရက်ဖက်လူခွင့်ရေးအဖွဲ့တွေနဲ့ NGO တွေကသူတို့ရဲ့နေထိုင်စားသောက်ရေးကူညီပေးနေတယ်လို့မီဇိုရမ်အစိုးရတာဝန်ရှိသူတွေကပြောပါတယ်။မီဇိုရမ်ပြည်နယ်တဲကိုတိမ်းရှောင်ရောက်ရှိနေတဲ့မြန်မာစစ်ဘေးရှောင်တွေအတွက်ငွေကြေးအကူအညီပေးသွားမယ်လို့လည်းမီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ကနေမနေ့ကပြောဆိုသွားတယ်လို့မီဇိုရမ်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်။